ကမ္ဘာမှာကုန်သွယ်ရေးစစ်ပွဲကြီးပေါ်ပေါက်လာနိုင်တဲ့အနေရရှိတဲ့ကြောင့်တရုတ်သမ္မတရှီကျင်းပင်ကဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပတဲ့ဒီကမ္ဘာစီးပွားရေးဖိုရမ်မှာအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသတိပေးပြောကြားသွားပါတယ်။ကိုဂျိုစီးပွားကာကွယ်တဲ့ဝါဒကျင့်သုံးတာဟာအမောင်ငန်းထဲမှာတကားပိတ်နေတာနဲ့တူပြီးမိုးတံလေတံကလွတ်ကင်းကောင်းလွတ်ကင်းနိုင်ပေမဲ့အလင်းရောင်နဲ့လေကောင်းလေတံတော့ရနိုင်မှာမဟုတ်ဘူးလို့ပြောဆိုသွားခဲ့ပါတယ်။တရုတ်သမ္မတရဲ့သတိပေးချက်ဟာတရုတ်ကုန်ပစ္စည်းတွေကိုအခွန်45ရာခိုင်နှုန်းသတ်မှတ်ပြီးတော့အမေရိကန်ပြင်ပမှာထုတ်လုပ်တဲ့ဂျာမနီနိုင်ငံလုတ်ကားတွေကိုအခွန်35ရာခိုင်နှုန်းသတ်မှတ်ဖို့ကတိပေးထားတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုတိတိတတ်တာယဉ်ညွန့်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။ကုန်သွယ်ရေးစစ်ပွဲဟာနိုင်ငံအားလုံးကိုထိခိုက်စေနိုင်တဲ့ဆိုတဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ကိုသမ္မတရှီကရှင်းရှင်းလင်းလင်းပြောဆိုလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံအနေနဲ့အမေရိကန်သမ္မတအသေးအဖြစ်ထရန့်ရဲ့ဆုံးဖြတ်ချက်တွေကိုစောင့်ကြည့်ပြီးလိုအပ်တယ်လို့တုံ့ပြန်ကာကွယ်မှုတွေလုပ်နိုင်တယ်လို့လည်းလန်ဒန်မြို့က King's College ကတရုတ်ရေးရာကျွမ်းကျင်သူပါမောက်ခါကယ်ရီဘရောင်းက VOA ကိုပြောဆိုပါတယ်တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုဆန့်ကျင်မှုမရှိတဲ့အတိုင်းပြည်တွေမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နိုင်စွမ်းရှိတဲ့အရင်းအမြစ်တွေအများအများရှိတယ်လို့လည်းတရုတ်သမ္မတကပြောဆိုသွားခဲ့ပါတယ်